ဥရောပချန်ပီယံလိဘောလုံးဖိုင်နယ်ပွဲကိုတော့ဂျာမနီနိုင်ငံဘာလင်မြို့မှာဒီကနေ့ညကစားမှာဖြစ်ပြီးတော့စပိန်ကနာမည်ကြီးဘာစီလိုနာနဲ့အီတလီကယူဗန်တက်စ်တို့ဘောလုံးကြမှာပါနှစ်သင်းစလုံးနိုင်တဲ့အသင်းကဖလားသုံးလုံးရမှာဖြစ်တာကြောင့်မလို့တကမ္ဘာလုံးကဘောလုံးဝါသနာရှင်တွေလည်းစိတ်ဝင်စားနေကြပါလေဒီပွဲအပေါ်နှစ်ဖက်အသင်းရဲ့တုံ့ပြန်သံတွေနဲ့ကျွမ်းကျင်သူတွေရဲ့ခံမှန်းချက်တွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင
်စပိန်ကနာမည်ကြီးဘာစီလိုနာနဲ့လီဂါယူဗန်တက်စ်တို့ဟာဂျာမနီနိုင်ငံဘာလင်မြို့မှာဥရောပချန်ပီယံစ်လိဂ်ဖလားကိုဒီကနေ့စနေနေ့ညမှာဘောလုံးကြတော့မှာပါဘာစီလိုနာကအခုနဲ့စပိန်အမပေးချန်ပီယံယူဗန်တက်စ်ကလည်းအီတလီစီးရီးယားချန်ပီယံဆိုတော့ဥရောပချန်ပီယံစ်စစ်ရွေးပွဲလို့တော့ဆိုရမှာဖြစ်ပါတယ်တော့ကြာနေကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ Juventus နီပြအလဂရီကဘာစီလိုနာတိုက်စစ်ကိုချီးကျူးလိုက်ပြီးတော့သူ့အသင်းအနေနဲ့လည်းဒီပွဲမှာဂိုးသွင်းနိုင်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ
် Sicuramente siamo arrivati qui con la consapevolezza di essere della Isel
ဒီဖန်နဲ့ပွဲစဉ်တွေကလည်းမင်းနေတာတစ်ခုက Messi ရယ် Neymar ရယ် Suarez ရယ်ဒီသုံးယောက်ကိုဘယ်လိုလှုပ်ဟန်တားနိုင်မလဲဆိုတာပါသုံးယောက်စလုံးကတကယ့်ကောင်းတဲ့တွေပါ။ဒါကြောင့်ကျွန်တော်တို့ကလည်းစေချာကျွန်းကျွန်းကျင်ကျင်စနစ်တကျကစားအမှာဖြစ်ပါတယ်။စရေထင်းကစားမှမဟုတ်တဲ့အတွက်ကျွန်တော်တို့ကိုးစင်ဖို့လိုပါတယ
်။ဒါမဲ့လည်းဘာစီလိုနာနီးပြလူးစ်အန်ရီကေကတော့ Juventus နဲ့ final ဟာအတော်ကိုခက်မဲ့ပွဲလို့သုံးသပ်လိုက်ပါတယ
်။ Bueno, imagino un partido en el que podamos tener más el balón que el rival.un partido en el que podamos estar más tiempo en campo rival
ဒီပွဲကတကယ့်ကိုခက်မဲ့ပွဲပါသူတို့လည်းအနိုင်ရဖို့အတွက်သူတို့ကစားနေကြပုံစံအတိုင်းကစားမှာပါ Juventus ကလည်းကျွန်တော်တို့နဲ့ကစားပုံစင်တာကြောင့်မတူတဲ့ကစားပုံနှစ်ခုဖြစ်နိုင်မယ်လို့တော့မထင်ပါဘူးသူတို့ရဲ့ပုံစံအတိုင်းကစားဖို့ကဘောလုံးကန်ကစားနိုင်ဖို့လိုပါတယ်သူတို့ကွင်းဘက်အချမ်းမှာဆိုခန်းစစ်ကအရန်ကောင်းတယ်သူတို့စီမှာကစားသမားကောင်းတွေလည်းအများကြီးပါဒါကြောင့်သူတို့လည်းကျွန်တော်တို့လိုပဲဖလားသုံးလုံးရဖို့လက်ကမ်းမှာရှိနေတာပါအဲဒီတော့ဘာဖြစ်မလဲကြည့်တာပေါ့ဗျာ
အမလေး Juventus ရဲ့ဝါရင်ဂိုတမာကြီးဂျီဂျီဘူဖွန်ကတော့ဘာစီလိုနာအသင်းကပိုဆွဲဖို့ပိုပြီးရေပန်းစားပါတယ်လို့ပြောလိုက်ပါတယ
်အာကိုမိုဒက်တိုဒီ settimana anche un po' di
ဒီကရက်တပတ်ကရောခုရက်ပိုင်းအတွင်းမှာကျွန်တော်ပြောပါတယ်ဘာစီလိုနာနိုင်မှုပိုပြီးရေပန်းစားပါတယ်ဒီလိုပြောတာမျှတတယ်လို့လည်းကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့မှာတူးချင်းတကယ်ကောင်းတဲ့ကစားသမားတွေအများကြီးပါဒါကြောင့်မက်ဆီတို့ဆာရက်တို့ပါတဲ့အတင်းကနိုင်မှုတေချာပေါက်ပူရေပန်းစားတာပေါ့ဗျာ
မက်ဆီနေမားနဲ့ဆာရက်တို့ဦးဆောင်တဲ့ဘာစီလိုနာအတင်းဟာဒီနေ့စပိန်ပြည်တွင်းပွဲမှာဆိုရင်လည်းဂိုးပေါင်း130တွင်းထားတာပါဒါကြောင့်ဘာစီလိုနာရဲ့တောင်အမေရိကတိုက်ဆက်တွဲကိုယူဗန်တက်စ်အတင်းအနေနဲ့ထိနိုင်မှာလားဘလို့ထိမှာလဲဆိုတာကကြွညင်သူတွေအလုံးမေးခွန်းထုတ်နေကြတဲ့ကိစ္စပါတချိန်ထဲမှာပဲယူဗန်တက်စ်ကအဓိကကျတဲ့နောက်တန်းလူကီယယ်လီနီဒဏ်ရာကြောင့်မပါနိုင်တော့တဲ့အတွက်ယူဗန်တက်စ်အတွက်တော့ဒါဟာအားရစီတာအမှန်ပါဒါပြန်ဒီပွဲမှာ Juventus ကိုအားပေးဖို့မီလန်မျိုးကနေဘာလင်ထိမိုင်900လောက်ခီးကိုလမ်းလျှောက်လာခဲ့တဲ့ပရိသတ်တဦးကို Juventus အသင်းကလက်မှတ်ပေးခဲ့တာကလည်းစိတ်ဝင်စားစရာကောင်းပါတယ်ဘလို့ပဲဖြစ်ဖြစ်အခုဆိုရင်နှစ်သင်းစလုံးဖိုင်နယ်အတွက်အသင်းဖြစ်နေပြီဖြစ်သလို UEFA ဥက္ကဋ္ဌ Michel Platini လည်းစူချင်းမြင့်ဖို့အတွက်ဘာလင်မှာရောက်နေပါပြီနှစ်သင်းစလုံးကပြည်တွင်းအမပေးချန်ပီယံစုရောရှုံးထွက်ပလာပါရထားတာကြောင့်အနိုင်ရတဲ့အသင်းက Travel လို့ခေါ်တဲ့ဖလားသုံးလုံးရမှာပါဆိုတော့ဒီပွဲအပေါ်မှာအားသာဆောင်ပါရှင်ကိုစော်မျိုးတန်ကရောဘယ်လိုခံမှန်းပါသလဲ
ကျွန်တော်ကတော့ဒီပွဲမှာဟိုဂျူဗင်တက်ဆက်ဂျင်းဒီမှာအနေလုံးတည်ရကြသားပြီးတော့ဂျူဗင်တက်ဖလားရသွားလိမ့်မယ်လို့သုံးသပ်မိတယ်။ဘာကြောင့်လဲဆိုတော့အဓိကကတော့ဂျူဗင်တက်အတင်းမှာပါဝင်တဲ့ကစားသမားရဲ့တည်ရမှုပဲ။ဒါတော့ဘာစီလိုနာကောင်းလားဆိုတော့ကောင်းပါတယ်ဒါပေမဲ့ကျွန်တော်ပြောလို့ပဲဟိုဂျူဗင်တက်ကကစားသမားရဲ့တည်ရနေနေနဲ့ကစားနိုင်ကြလို့ဘာစီလိုနာကဒီတက်ကစားလုံးမလေးတွေရှင်းနိုင်ရမဖြစ်ဘူးလို့ကျွန်တော်အဲ့လိုတွေးမိတယ်။နောက်တစ်ချက်ကတော့ဘာစီလိုနာကဒီလနဲ့တွေ့ရမှာရလာတိတ်မကောင်းဘူး။ဒီပေါင်း၈ပွဲမှာ၂ပွဲပဲနိုင်ထားတယ်ပေါ့။ပြင်လာရတဲ့ဒီပြင်ကတားတယ်ပေါ့။ဒါတော့ဘာစီလိုနာမှာအားတာတာကတိုက်စစ်အတွက်တစ်ခုပဲရှိတယ်။ပြင်လာရတော့ပြင်တဲ့အပိုင်းတွေအကုန်လုံးမှာတော့ကျွန်တော်ဒီပြင်တက်ကိုပြည်ကြတယ်။ဒါကြောင့်လည်းဒီပြင်တက်ပဲဖလားရပါလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ချင်ပါတယ်
။ Juventus ပဲနိုင်နိုင်ဘာစီလိုနာပဲနိုင်နိုင်နိုင်တဲ့အသင်းကဖလားသုံးလုံးရမှာဖြစ်တဲ့အတွက်ကြောင့်ဘယ်အသင်း Champions League ဖလားကိုသိမ်းပိုက်ပြီးတော့ဖလားသုံးလုံးရသွားမလဲဆိုတာကတော့ဒီကနေ့ညမှာမလွတ်တမ်းစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ။